ရန်ပြည်မြို့နယ်က NLD အလို့အမှုဆောင်တရားအဖမ်းခံရတဲ့သတင်းကိုဆက်ပြီးပြောပြချင်ပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလ10ရက်နေ့ကရန်ပြည်မြို့နယ်မြို့သားဒီမိုကရေစီအဖွဲ့ချုပ်အလို့အမှုဆောင်အဖွဲ့ဝင်ဗန္ဒာယေမူကိုစရာမင်းကိုအမည်မသိလက်နက်ကိုင်အဖွဲ့တစ်ခုကဖမ်းသွားတယ်လို့ဇနီးဖြစ်တဲ့သူကပြောပါတယ်။ကိုစရာမင်းကို AA အဖွဲ့ကဖမ်းသွားတာဖြစ်တယ်လို့တက်မတော်ဘက်ကဆွဆွဲပြောပေမဲ့လို့ AA အဖွဲ့ဘက်ကလည်းဒါသူတို့ဖမ်းတာမဟုတ်ဘူးလို့ညင်းထားပါတယ်။ VOA မြန်မာပိုင်းသတင်းတော်ကိုတန်နိုင်ကအပြည့်စုံပြောပြပေးပါလိမ့်မယ်ရှင်။
ရန်ပြည်မြို့နယ်မြို့သားဒီမိုကရေစီဖွေးလျှောက်အလုံးမှုဆောင်ဖွဲ့ဝင်ဗန္ဒာယီမှုကိုစရာမင်းကိုဖေဖော်ဝါရီလ10ရက်နေ့ညနေ6နာရီလောက်မှာအမည်မသိလက်နက်ကိုင်အဖွဲ့တစ်ခုကဖမ်းဆီးသွားတယ်လို့သူ့ရဲ့ဇနီးကပြောပါတယ်။ကိုစရာမင်းဟာရန်ပြည်မြို့နယ်9မိုင်လောက်ဝေးတဲ့ပြင်ရှောင်းတောင်ပေါ်မှာသူ့အမွေရထားတဲ့တစ်ပင်ကိုအင်ဆောက်ဖို့တော့ကြည့်တာဖြစ်ပြီးညနေ6နာရီဝန်းကျင်လောက်မှာဖမ်းဆီးခံခဲ့ရတာဖြစ်တယ်လို့ကိုစရာမင်းရဲ့ဇနီးကပြောပါတယ်
။အဲဒီဒီရောင်းကိုဟိုလေကြောက်ဒီကလမအနီးမှာရှိတဲ့ကလဘုံအုပ်စုပိုင်းနဲ့တင်းဆောင်တော်မှာပေါ့နော်တင်းဆောင်တော်မှာသူအဆင်းမှနေပြီးတော့မတမလူတစ်ခွေကသူ့ကိုဖမ်းတယ်အဲဖမ်းတဲ့အခါအဲ့ဒီအခါမှာဥစီယာမင်းကအတရစီချင်းနဲ့ပေါ်လိုက်တာပေါ့အဲအိုတန်ချောလို့နေပြီးတော့လူတယောက်ကနေပြီးတော့အဲ့နေရာကိုလိုက်မှာအဲ့နေရာကိုလိုက်သွားပါတယ်အဲလိုက်သွားတော့သူတို့အဖေကနေပြီးတော့လိုက်လာတဲ့သူကိုအဲတင်းနဲ့နဲ့ချိန်ပြီးတော့ကိုနဲ့မဆိုင်ရင်အဲတော့လို့ပြောတယ်ပေါ့
ကိုစီယာမင်းဟာပြီးခဲ့တဲ့2019ခုနှစ်ဒီဇင်ဘာလရန်ပေမြို့နယ်မှာပြုလုပ်ခဲ့တဲ့အပြည့်ပြဆိုင်ရာတရားရုံး NCJ မှာတရားရင်ဆိုင်ဖြေရှိမဲ့ဒေါက်အဆန်းစုကြည်ထောက်ခံပွဲမှာတက်တက်ကြွကြွပါဝင်ခဲ့သူတယောက်လည်းဖြစ်ပါတယ်။အဲ့ဒီထောက်ခံပွဲနောက်ပိုင်းမှာကိုစီယာမင်းကိုလူမုန်းကွန်ရဲပေါ်ကနေတစင်ချင်းချောက်စာတွေရောက်ခဲ့ပြီးအခုလိုဖမ်းဆီးခံရတာဖြစ်တယ်လို့လည်းသူရဲ့ဇနီးကပြောပါတယ်
။ဟိုရက်ခီတာလန်ဂျင်တို့နောက်ပြီးတော့ဟိုအရကန်တို့ခိုင်တို့အဲ့လိုမျိုးအောက်နေသူရောက်တယ်အဲ့လားဖြစ်တယ်။အဲ့လိုမျိုးအောက်တွေအများကြီးတင်မှရောက်ပါတယ်။ဘလို့ရောင်းလဲဆိုတော့ကသူကအဲ့ကိုဆလာပြတာမဟုတ်ဘူးသူကဝါချင်ရတယ်ဘလို့ကြောက်တယ်သူကဒီ2020ကိုမကြိုစရာပေါ့ဒီမှာရောက်ကြောင်း2020မကြိုစရာဘူးဟောထင်းနေကိုညင်းနေပြီလားအဲ့လိုပဲပေါ့အဲရွာကိုရောက်တာကတော့သူကကြောက်ဆဆွေတဲ့ရွာရောက်တာကတော့သူက NAD ကအာ NAD ဖျက်ရအဖြစ်ပြပါအဲ NAD ကမလုပ်သေးရှိဘောနော်အဲ့လိုမျိုးစာဟောကတ်တယ်ဒီလိုတွေတွေပန်နေပြမှာပါတယ်ပေါ့အဲသူတို့ဟိုဘောချင်းချောက်တဲ့စာတွေအဲ့လိုမျိုးစာကတ်တာတွေလေးရှိတယ်ကြွားမှာကြတော့
ဒေဖွေးကဖန်တော်တယ်ဆိုတာကိုတိတိကျကျမသိရသေးပေမဲ့တက်မတော်ဖက်ကတော့သူ့ကိုအေအေဖွေးကဖန်စီတော်တာဖြစ်တယ်လို့ရခိုင်ပြည်နယ်ရုံချုံရင်းနဲ့နေစားရေးရဝန်ကြီးဘုံမုံကြီးမင်းတိုင်ကပြောပါတယ
်သူတို့မဖန်လို့ဘလူကလာဖန်မှာရှာရှိပြီးတော့သူရတော့လေအဲ့ဒီကောင်ဖန်သွားလို့တောက်လျှောက်လိုက်နေတာရှာနေတာရှာလို့မရဘူးအဲ့တော့ဖန်သွားတာတော့အေရဲ့ပုံစံပဲလေသူတို့ကညင်းတာတော့မတတ်နိုင်ဘူးပေါ့ဒါလို့မိသားစုတွေကလည်းဒါပဲသူနဲ့အတူလွတ်လာတဲ့အဲ့ဒါအဲ့ဒီချိန်မှာလွတ်လာတဲ့တယောက်ကလည်းဘုဘကလူတွေလို့ပဲပြောတာပဲ။အဲဒါကသုံးသန်းတာပေါ့ဗျာ။ကျုပ်တို့ပြည်သူတယောက်ပါတော့ကျုပ်တို့ကလိုက်ရမှာပေါ့
။ရခိုင်လက်နက်ကရေဖွေးဘက်ကတော့ကိုစီယာမင်းကိုသူတို့ဖန်ဆီးထားတာမဟုတ်သလိုဒါဟာအေအေဖွေးနဲ့အင်ဒီအစိုးရကြားမှာတင်းမာမှုတွေပို့တိုးအောင်တက်မတော်ဖက်ကလုပ်တာဖြစ်တယ်လို့အေအေပြောခွင့်ရခိုင်ဒုက္ခကတုံ့ပြန်ပြောဆိုပါတယ
်။ကျွန်တော်တို့ဘက်ကအဲ့လိုမျိုးဖန်ဆီးထင်ထင်ကြတဲ့ဖြစ်စဉ်လုံးဝမရှိဘူး။ဆိုတော့ဒီတခုစဉ်းစားကြရကတော့အဲ့ဒီမှာလာပြီးတော့ဖမ်းတဲ့သူတွေကဒါမော်တော်ဆိုင်ကယ်နဲ့လာတယ်ဆိုပြီးတော့သူတို့ဒီပြောတာကျွန်တော်တွေ့တယ်ဆိုတော့မော်တော်ဆိုင်ကယ်နဲ့လာတယ်ဆိုကြတဲ့ကဒါအစိုးရဘက်ကလူတွေပဲဟိုဖြစ်နိုင်တယ်လို့သုံးသပ်တာပေါ့နော်နောက်တခုရှိတာကလက်နက်ကင်ထားတိုင်းအေလို့ဆက်တွေ့တဲ့ဥစ္စာကတော့ဒါဘယ်လိုမှလက်ခံနိုင်ကြမရှိတဲ့ကိစ္စဖြစ်တယ်ဟိုဘာကြောင့်လဲဆိုလို့ရှိရင်မြန်မာစစ်တပ်ကဒီရခိုင်ပြည်အထက်မှာသူတို့ဒီအရာဝတ်တွေဝတ်ပြီးတော့မှလက်နက်ကင်ပြီးတော့တွာလာနေရတဲ့ဥစ္စာတွေအများကြီးရှိတယ်
မြန်မာဒီမိုကရေစီဖွေးလျှောက် NLD ကတော့ဘေးလက်နက်ကင်ဖွေးကဘေးဖန်ဖန်နိုင်ငံရေးလှုပ်ရှားမှုကိုချင်းချောက်ဖန်ဆီးတာမျိုးဟာလုံတင်တဲ့လုပ်ရတဲ့ခုဖြစ်တယ်လို့ NLD ပါတီပြောခွင့်ရဒေါက်တာမျိုးညွန်းကပြောပါတယ
်ကျွန်တော်တို့ဟာတရားဝင်နိုင်ငံရေးပါတီတခုအနေနဲ့တရားဝင်နိုင်ငံရေးလှုပ်ရှားမှုပဲလုပ်တာပါအဲတော့ကျွန်တော်တို့လုပ်တဲ့နိုင်ငံရေးခိုင်တဲ့လက်မတူဘူးဆိုရင်သူတို့ပြီးကြနိုင်ငံရေးလှုပ်ရှားမှုတွေလုပ်လို့ရတယ်လူလူသာနာထုတ်ပေါ်ဝင်လုပ်လို့ရတယ်နိုင်ငံရေးလည်းရပဲပြန်လို့သုံးတယ်နိုင်ငံကြီးရလှုပ်ရှားတာကိုနော်လက်နဲ့ကန်ဖန်စီအားမျိုးလုပ်တာတော့ဒါလုံးဝမသိတော့လို့ရဖြစ်တယ်ကျွန်တော်တို့အဖွဲ့ချုပ်ကတော့ရှုံးချတယ်ပြင်းထန်ရှုံးချတယ်ပြောတူမှာ
ပြီးခဲ့တဲ့ဒီဇင်ဘာလ17ရက်နေ့တုန်းကလည်း NCJ မှာတရားရင်ဆိုင်ဖို့တော်တဲ့ဒေါ်အောင်ဆန်းစုကြည်ထောက်ခံပွဲကျင်းပဖို့စီစဉ်တဲ့ဘူတီတော်မျိုးနဲ့ NLD ပါတီဥက္ကဋ္ဌဦးလေးတင်ကိုရခိုင်လက်နက်ကန်အေအေဖွဲ့ကဖမ်းဆီးခဲ့တာဖြစ်ပြီးဖမ်းဆီးထားစဉ်တွင်မှာတိုက်ပွဲဖြစ်ပေါ်တာကြောင့်လက်နက်ကြီးကြီးထိမှန်ပြီးပွေရှင်ပြီးတည်ဆုံတော်ခဲ့တယ်လို့ဒီဇင်ဘာလ25ရက်နေ့မှာအေအေဖွဲ့ကသတင်းထုတ်ပြန်ခဲ့တာပါ